ကဲ့ဗိုလ်မှူးကြီးတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုအစိုးရကနေပြီးတော့တွေ့ဆုံဖို့ဖိတ်ကြားတယ်လို့ကြားလို့ပါရှင
်အခုဖိတ်တယ်ဆိုတာကပြည်ကောင်းသူနဲ့အတွက်ပါကျွန်တော်တို့ဇန်နဝါရီ၄ရက်နေ့လောလရည်နေ့တော့တခါဖိတ်ပြီးပြီလေဒီလောလရည်နေ့တော့ဖိတ်စာမှာနည်းနည်းအားနည်းချက်ရှိတော့အဖွဲ့ရမစုံဒီတခါတော့ဖိတ်စာကိုကောင်းမွန်မွန်တတိထားဖိတ်ပြီးတော့အဖွဲ့ဆောင်အောင်ဖိတ်ကြတဲ့သဘောရှိတယ်အခုကတော့အထက်အဆင့်ပေါ့ထိပ်ပြီးဖြင့်တွေ့လို့ထိပ်ပြီးဖြင့်မှာဂတိကိုကလေးဘောဒူကြက်လေးတခုခုရရင်အဲ့ဒါကဒီအောက်ခြေဆင်းဆွေးနွေးရတဲ့နေရာမှာပို့ပြီးတော့အဆင်ပြေတယ်။ဒါထိပ်ပြီးဆင်းကဒင်းပြလိုက်ပဲဆိုအောက်ခြေမှာဆွေးနွေးရတာလွယ်ပြီးတော့လက်မှတ်ထိုးဖို့တွေပါလေလက်ညံ့နိုင်တယ်လေ။ဒါကြောင့်ကျွန်တော်တို့ထိပ်ပြီးဆင်းကိုပို့ပြီးတော့ဆုံးဖြတ်နိုင်တဲ့ပုံကိုတွေ့လိုက်တာပို့ပြီးတော့အားပေးနေတာပေါ့။အဲ့ဒါကိုအခုသမရာကြီးတို့ကလည်းပြည်တော်သူနေ့ကကျွန်တော်တို့တိုင်းပြည်ကိုပြန်လဲထူထောင်တဲ့နေ့ပေါ့လေ။အင်္ဂလိပ်လက်အောက်ကလွန်မြောက်ဖို့လုပ်တဲ့လက်မှတ်ထိုးတဲ့ပင်လုံစာချုပ်လုပ်တဲ့နေ့ဆိုတော့အတိတ်ပဲလည်းနည်းနည်းရှိတယ်ပို့ပြီးတော့လည်းပမိုင်းဝင်တယ်ဆိုတော့ကြက်ဒီတပအဲ့ဒီပင်လုံစာချုပ်နေမှာပဲအားလုံးကောင်းကောင်းတွေစူးစူးစီးစီးတိုင်းနေကောင်းမယ်ဆိုတဲ့သဘောမျိုးနဲ့ဖိတ်ကြလို့ကျွန်တော်တို့သိရတာဒါကြောင့်ဒီမှာတော့တိုင်းမကောင်းတော့အားလုံးကိုတက်လိုက်မယ်လို့တော့မျှော်လင့်တာပေါ့
ခုဒီအစိုးရဘက်ကနေပြီးတော့အခုပြည်ထောင်စုနေမှာတတိုင်းပြည်လုံးတနင်္ဂနွေလုံးအပြစ်ခတ်ရဆဲရုပ်လက်မှတ်ရေးထိုးလိုကြတယ်ပေါ့နော်ထုတ်ဖော်ပြောတာလည်းတွေ့ရပါတယ
်
ဆိုတော့အဲ့ဒီနေ့ရောဒီဒီပြည်လုံးပြစ်ခတ်ရဆဲရုပ်လက်မှတ်ထိုးနိုင်ဖို့လာလာရှိနိုင်လားရှင
့်ကျွန်တော်ကြည့်တာပေါ့လေကျွန်တော်ကိုယ်တိုင်အဲ့ဒီစာချုပ်ကိုလုံးနေလို့စာချုပ်တစ်ခုတည်းကိုကြည့်ရင်တော့ဒီအချိန်မီဖို့မလွယ်ဘူးစာချုပ်ထဲမှာပါနေတဲ့သဘောတူရမယ့်အချက်တွေတချို့ကကျန်တယ်နောက်ပြီးတော့ကျွန်တော်တို့စာချုပ်ကလည်းပဲအခုဆွေးနွေးနေတဲ့စာချုပ်အကျမ်းတွေကလက်မှတ်ထိုးလို့မရအောင်ဒီစာချုပ်ကိုပဲဥပဒေကြောင်းနဲ့ပါဝင်အောင်ပြင်ဆင်ပြီးတော့စာချုပ်တစ်ခုပေါ့ဥပဒေစာတမ်းတစ်ခုဖြစ်အောင်လည်းပြင်ဆင်ရေးသားဖို့ကလိုတယ်တစ်ဖက်ကနောက်တစ်ဖက်ကလည်းဒီစာချုပ်လက်မှတ်အချိန်မီထိုးနိုင်ဖို့ကအောက်ခြေမှာစစ်မြေပြင်မှာလည်းတိုက်ပွဲတွေညင်သွားဖို့ရပ်သွားဖို့ကလိုတယ်စစ်မြေပြင်မှာတိုက်ပွဲတွေပိတ်ပခတ်တွေဆက်ရှိနေရင်စာချုပ်လက်မှတ်ထိုးဖို့ပါလေပဲလူကြီးတွေကပြီးကောင်းဖြစ်နိုင်တယ်ဒါကြောင့်စာချုပ်လက်မှတ်ထိုးတာကတော့ကျွန်တော်တို့မတ်လထဲမှာတော့ရောက်နိုင်တယ်တိုးတော်လည်းပဲလူကြီးချင်းချင်းပေါ့တွေ့ပြီးတော့ပင်လုံးမှာကတိထားသလိုပေါ့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သဘောတူကြတယ်ဆိုတော့အချက်လောက်နိုင်ငံရေးအမှတ်ခံချက်တစ်ချက်လောက်ဒီပြည်တော်စုနည်းမှာရလိုက်တယ်ဆိုရင်အဲ့ဒါကတော့တကယ်အကျိုးရှိပြီးတော့ကျွန်တော်စာချုပ်အတွက်ထောက်ကူဖြစ်မယ်လို့ဆတယ်လေဒါကြောင့်ကျွန်တော်တို့ကတော့စာချုပ်ကိုလက်မှတ်ထိုးဖို့အချက်ကိုလူကြီးချင်းဂတိကိုထားတဲ့အနေနဲ့ဒီနိုင်ငံရေးအမှတ်ခံချက်အနေနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးပေါ်မှာဟုတ်လားကျွန်တော်တို့သဘောတူတယ်ဆိုတော့အချက်လောက်ရရင်တော့ပြည်တော်စုနည်းကတော့ပြည်ပြောင်းမယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါဗိုလ်မှူးကြီးတို့ NCCT အနေနဲ့ကလည်းဒီပြည်တော်စုညီညာရေးလုပ်ငန်းကော်မတီနဲ့ဆွေးနွေးဖို့ကလည်းရှိတယ်ဆိုတော့လေအခုဒီရက်မတက်မတ်သေးဘူးဆိုပေမဲ့ဒီပြည်တော်စုနဲ့မတိုင်ခင်ရောတကယ်လို့ဗိုလ်မှူးကြီးတို့ UPWC နဲ့ဆွေးနွေးပြမယ်ညှိနှိုင်းပြမယ်ဆိုရင်ရောပြည်တော်စုနဲ့မှာလက်မှတ်ထိုးနိုင်မလားရှင့
်ကျွန်တော်တို့ပြည်တော်စုနဲ့မတိုင်ခင်မှာ UPWC နဲ့တွေ့ဖို့အနေနဲ့ပါပါကျွန်တော်တို့ NCCT အချင်းချင်းအောင်တွေ့ဖို့ခက်ပါရည်ဆိုတော့ NCCT ပတ်ဝန်းကျင်တွေမှာပို့လုပ်မဲ့သူတွေတော့ကျွန်တော်ကျင်းရတွေ့ဖို့တော့မှပြည်တော်စုနဲ့လွန်သွားနိုင်တယ်။ဒီလိုတွေ့တာလည်းပဲပြည်တော်စုနဲ့လွန်သွားနိုင်တယ်။အဲတော့ပြည်တော်စုနဲ့မှအဲ့ဒီစာချုပ်နဲ့စည်းကြစာချုပ်ကိုဆက်ပြီးတွေ့ရတာမှတ်ခဲ့မယ
်။ဟုတ်ကဲ့ဘုံမှုကြီးကိုနောက်ဆုံးတစ်ခုမေးချင်ပါတယ်ရှင့်။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေးအောင်လိုင်က Channel News Asia နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှပြောသွားတာတွေ့ရပါတယ်။မြန်မာပြည်ငြိမ်းချမ်းရေးရဖို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်မှာမူတည်ပါတယ်ဆိုပြီးပြောသွားတာတွေ့ရပါတယ်ဗိုလ်မှူးကြီးကဒီပြောကြားချက်ပေါ်မှာဘယ်လိုများသဘောရပါလဲရှင
်ဟုတ်ပါတယ်ကျွန်တော်တို့ရောက်တဲ့အဖြစ်တင်တဲ့ကြားနဲ့မဟုတ်ဘူးဆိုရင်တော့ဗောလေကျွန်တော်တို့ဘက်ကလည်းပဲအာတမတော်ပေါ်မူတည်တယ်အပြစ်ရတယ်ဆိုတော့လက်နဲ့ကိုင်ကရောက်လို့ရောဒါကြောင့်ကျွန်တော်တို့ကလည်းတမတော်ဝမ်းပြီးတယ်တမတော်ကလည်းကျွန်တော်တို့တိုင်းသားလက်နဲ့ကိုင်မူတည်တယ်ဆိုတော့ဒါတော့အပြန်လာနိုင်တဲ့သဘောပါဘယ်လိုဒီချုပ်ပြောတာလည်းပဲကျွန်တော်တို့နှိမ့်နိုင်တဲ့နေရာမှာပြည်ရွှေတော်ရဲ့လုံးလေးတော့ဒီမှာနေတူပါတယ်။ဒါတော့ကျွန်တော်ကလက်မတော်ဘက်ကသူစစ်တွေစစ်စင်တွေတော့နိုင်အောင်ရမယ်ဖို့တစ်ဖက်လည်းပဲလက်မတော်ဘက်ကဒီစာကြမ်းမှာတောင်းဆိုပြောဆိုထားတဲ့ဟာတွေကိုနည်းနည်းပြန်ပြီးတော့အပေးယူလုပ်နိုင်ဖို့ပါဗျာ။အဲ့ဒါကိုလုပ်ရင်တော့ကျွန်တော်တို့လွယ်မယ်။ဒါကြောင့်နှစ်ဖက်စလုံးတာဝန်ရှိသလိုဖြစ်နေတယ်။နှစ်ဖက်စလုံးတာဝန်ရှိတယ်ဆိုတော့ကျွန်တော်ကလက်ခံနိုင်တယ်။တစ်ဖက်ဖက်ပဲလုံးဝတော့ရှိတယ်ဆိုတော့ဒါတစ်ဖက်ဖက်ဖြစ်သွားတာပါ။
ဟုတ်ကဲ့အခုလိုဖြစ်ကြားပြတဲ့အတွက်ဘုံကြီးခေါကကျေးဇူးတင်ပါတယ်ရှင်